ယူကရိန်းနိုင်ငံနဲ့ဆက်စပ်ရေးအင်မတန်တင်းမာနေတဲ့ကြားကပဲရုရှားပိုင် SU-27 နဲ့ SU-30 တိုက်ဂျက်လေယာဉ်တရာစင်ကျော်ကိုရုရှားလီဒတ်ကိုအားဖြည့်ဖို့ခရိုင်းမီးယားဒေသမှာအသင့်အနေနဲ့စီစဉ်နေကနေချထားခဲ့ပါတယ်။ရုရှားလိုလာတဲ့ယူကရိန်းသမ္မတဟာဗစ်တာယနူကိုဗစ်ယူကရိန်းနိုင်ငံမြို့တော် KF ကနေပြီးတော့ထွက်ပြေးသွားပြီးတဲ့နောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ဆန္ဒပြမှုတွေနဲ့ပြည်ပခါတွေနောက်ပိုင်း2014ခုနှစ်မှာရုရှားကသူ့ပိုင်ဖြစ်သိမ်းလိုက်တဲ့ခရိုင်းမီးယားကျွန်းဆွယ်ကဘယ်ဘက်လီဒတ်စခန်းမှာဂျက်လီနစီအားဖြည့်ထားတာကိုတွေ့ခဲ့တဲ့အကြောင်းရိုက်တာသတင်းတောက်ကြောက်ကသတင်းပေးပို့လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းယူကရိန်းလေတပ်သင်္ဘော3စီးနဲ့အိမ်မှာလိုက်ပါလာတဲ့သင်္ဘောသားတွေကိုရုရှားကဖမ်းဆီးလိုက်တဲ့နိုဝင်ဘာလ25ရက်နေ့ကဖြစ်တဲ့အကြောင်းရုရှားနဲ့ယူကရိန်းတို့အပြန်အလှန်အပြစ်တင်နေကြပြီးတော့နှစ်နိုင်ငံကြားဆက်ဆံရေးတင်မာနေတာဖြစ်ပါတယ်။ဒီနေ့မကုန်ခင်ခရိုင်းမီးယားအနီးမှာယူကရိန်းကတခခုတုံ့ပြန်တိုက်ခိုက်လိုက်မယ်ဆိုပြီးတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဗရော့ဖ်ကစွပ်စွဲပြောဆိုခဲ့ပါတယ်။